ဂျပန်စစ်တပ်ကတို့ဘိုလောင်းတင်တန်းတက်ခဲ့တဲ့ဥလင်တို့မြန်မာပြည်ဘက်လိုပြန်ခဲ့ကြသလဲလွတ်လာရေးမရခင်စကြဥနုကိုစောက်ရှောက်ဖို့ဘိုးကျောင်းနေဝင်းကဥလင်ကိုဘယ်လိုအမိန်ပေးခဲ့ပါသလဲအခုအပိုင်းနှစ်မှာနားဆင်ပါခင်ဗျာ
ဂျပန်ကပထမတော်တော်လေးကောင်းပါတယ်ဒီနောက်အနုယူဖို့နှလုံးလောက်ချလိုက်တော့ဂျပန်လည်းအသံတိတ်သွားတာပေါ့အဲတိတ်ပြီးတော့သူတို့ occupation force အမေရိကန်ဝင်တယ်ဝင်တော့အဲ့ဒါကိုတော်တော်လေးကြီးညာထားတယ်သူတို့အခြေအနေပြေးမအမေရိကန်ဝင်တာရောဗျာသူကတက္ကသိုလ်ဝင်လာလို့ကနည်းနည်းစိတ်ကြီးတဲ့ဒေါသကြီးတဲ့ဂျပန်တွေကတော့ကြာခုကနေပါတယ်ဆိုရင်သူတို့အချက်တကွဲအကျိုးနဲ့ဖြစ်မယ်သဘောရှိတယ်လေ၃လလောက်စောင့်ရတယ်ထင်တယ်မဟာမိတ်တပ်တွေဝင်လာတာအဲ့ဒီမှာအင်္ဂလိပ်တို့ရဲ့စစ်တပ်ကဘူဆက်ကြအဲဘူဆက်ကြကနေပြီးတော့အင်္ဂလိပ်တို့အမေရိကန်တပ်ကိုဆွတ်ပေးတယ်ဆွတ်ပြီးတော့အင်္ဂလိပ်တို့ချက်ချင်းပဲခေါ်သွားပြီးတော့လေမြန်ကွင်းကြီးတစ်ခုရှိတယ်အဲအခုတက်ပြီးမှမိတယ်ဂျပန်ကအာစုကီအဖေးဆိုတာရှိတယ်ဂျပန်ဒေတာရှိတာပေါ့အဲဒီမှာအဲဒီကနေပြီးတော့အမေရိကန်လေမြန်တွေကို၃ရောက်တည်းတည်း၄ရောက်တည်းတည်းခွဲပြီးတော့အိုကီနာဝါကိုသွားတယ်။အိုကီနာဝါကိုမှရောက်ပြီးတော့၃ရက်လောက်အင်္ဂလိပ်တို့ကစူးစီးပြီးတော့မှတခါအဲ့ဒီကနေပြီးတော့အင်္ဂလိပ်ကိုမနီလာဖိလစ်ပင်းကိုပို့တယ်။ဒီခုနပြောလို့ဂျပန်ကနေအိုကီနာဝါကိုရောက်ဖို့ဆိုတာအဲ့လို၃ရောက်တည်းတည်း၄ရောက်တည်းတည်းကျွန်တော်လေနံနဲ့သွားတယ်။အဲ့ဒါရောက်တယ်။ရောက်တော့ဖိလစ်ပင်းကိုသွားမယ်ဆိုတော့သင်မောနဲ့တပွဲအဲကျန်တာကခုနလိုလေမြန်နဲ့ကျုံလိုက်ရတဲ့အဖွဲ့ဆိုတော့အင်္ဂါကကံကောင်းတာအဲ့လိုပဲလေမြန်နဲ့သွားရတဲ့အဖွဲ့ကပါလာတော့မင်းနလာမှာအကုန်လုံးပြန်ဆုံတာပေါ့လေမင်းနလာမှာကြားတဲ့အဲ BIC Burma Intelligence Corps ဆိုတာကနေအင်္ဂါတို့တယောက်ချင်းစစ်စစ်မေးမြန်းတာပေါ့လေသို့တော်လဲသူကတနေ့မှ၃လောက်လောက်ပဲမေးတယ်သူတို့ဆိုတာဗမာလိုတက်တဲ့အဲမုန်းစိတ်ကပတိန်တယောက်ရှိတယ်အဲနောက်တော့သူတို့အင်္ဂလိပ်တယောက်ရှိတယ်အဲ့ဒါလေအခြေယူနေအင်္ဂါတော့တော်တော်စိတ်ညစ်တယ်တော့မကြားကြပြောတာပေါ့ဗျာဒီမိုးစိတ်ကြီးကလည်းဘာဖြစ်တယ်ညာဖြစ်ဆိုတော့တော့မှလန့်တာဓမ္မတော်လည်းဗျာတဲ့သူကိုအသိမချလဲဆိုတော့သူကမန္တလေးသားကြီးပါလားဒီမိုးစိတ်ကြီးကစိတ်ဆွဲတာမဟုတ်ဘူးတဲ့ဓမ္မတော်ပြန်ဖို့သင်မောမှမလာသေးတာတဲ့သူကတနည်းသုံးလေးရောက်လောက်မေးတာပေါ့တဲ့ဆိုတော့ထားပေါ့လေရေးရသေးတယ်အဲ့တော့သင်မောလာတော့သင်မောက signal သင်မောအမေကအလကားမလိုက်ရဘူးပြဆေးရတယ်ကြောရတယ်တဆေးလောက်ရတယ်အဲ့လိုနဲ့လာစင်ကာပူရောက်တယ်အဲစင်ကာပူရောက်တော့9ရက်လောက်နေတော့မှဒီလိုပဲလင်းညာလေးတွေနဲ့မနာရလဲဆိုတော့ပြည်နိုင်မှာနာရတယ်အဲဒီခါကျတော့မှမင်္ဂလာတော့နေသူတို့တကူတာထွက်တယ်အဲ့တော့မှပဲစူးစူးစီးစီးနဲ့ရန်ကုန်ပြန်ရောက်တယ်ရန်ကုန်ပြန်ရောက်ပြီးတော့ခုနဂျပန်ကတုန်းကလေးချေလောက်တော့စာစုတ်တဲ့ထိုးရတယ်အဲ့ဒီအခုတော့ 2mh ပေါ့အဲ့ဒီ 2mh ပါရရတယ်အဲဒီမှာတခါ PIC ကတခါစစ်တယ်စစ်ပြီးတော့မှအင်္ဂလိပ်ကိုအခုမင်းကုန်တော်ရရှိတဲ့နေရာကိုပို့ပေးတယ်အဲဒီမှာက PBS နော်မြို့ချက်တမ်းတော်ဌာနချုပ်ရှိတယ
်အဲ့တော့ရောက်တော့ဗမာပြည်မှာအရင်ဆုံးတာဝန်ထမ်းဆောင်ရတာဘယ်မှလဲအင်္ဂလိပ
်အဲဒီကနေပြီးတော့အင်္ဂလိပ်ကိုအင်တာဗျူးလုပ်တယ်ဒီဂျပန်မြန်မာလို့သူတို့မေးမြန်းဒါဖြေနိုင်မှမယ်ကော်မရှင်ပေးတာကိုအင်္ဂလိပ် first page တဲကတော့အဲ့လိုဖြစ်တယ်ဆိုတော့မင်းရဲ့မင်းကော်မရှင်ရပြီအဲ့တော့မင်း fifth battalion ဘာမှ rifles ပြင်မနာမှာသွား report လုပ်ဆိုပြီးတော့အဲ့လိုပြောတယ်ပြင်မနာရောက်တော့မှအဲအဲ့ဒီမှာပုံမှုဇေယျကိုသူတို့တောင်းဝန်ပေးထားတယ်နောက်ဗိုလ်ချုပ်ကျော်စောရှိတယ်အဲ့ဒါနေပြီးတော့မှတခါ ODS junior officer course ဆိုပြီးတော့မင်းမျိုးမှာလုပ်တယ်၃လအဲ့ဒီမှာတက်ရသေးတယ်၃ခါလောက်တက်ရတယ်အဲ့လာပြီးတော့မှဘကိုးတက်ကရွှေ့တယ်အဲအဲ့ဒီချိန်မှာ KNU ကလည်းပြင်နေပြီပါကပါရီကလည်းပြင်နေပြီ။ပြည်ရနေပြီးတော့အင်္ဂရိုးရန်ကုန်မြို့ကအရေးကြီးတဲ့နေရာဌာနတွေကင်းဆောင်ရမယ်ဆိုတော့အင်္ဂရိုးရန်ကုန်လွတ်တယ်ဗျာ။အဲလိုစောင့်နေတဲ့အချိန်ကနေပြီးအရေးကြီးလို့ဆိုပြီးတော့အင်္ဂရိုးထောင်မှာရှိတဲ့ပရီဇန်နာတွေတော့ပြီးတော့ကြည့်ရတယ်။အဲဒီပရီဇန်နာတွေကတော့ဟိုတည်းမှာပဲဂျပန်နေပဲ။အဲ့မှာဘိုးဘိုးကျိုးပြန်တွေ့တယ်။သူကဒီလိုရိုးတောင်သားတွေနဲ့တူတူမနေရဘူးဗျာ။အခန်းတစ်ခန်းနဲ့သူတို့ရတယ်အဲ့ဒါလည်းကျွန်မပြန်ဖို့တည်းတူပါတယ်။အဲ့ဒီတော့ကအဲအင်္ဂါကပြန်မတောင်းဝန်ကြလဲဆိုတော့ကူအင်္ဂါအိမ်နဲ့မလောက်မှမဝေးဘူး။ဆရာကံပြရပါလမ်းလဲဆိုတော့ဟိုကူဆရာတပ်တင်တို့ဘာလို့သွားတဲ့လမ်းရှိတယ်။အဲ့ဒါအဲ့ဒီကတော့မြေနီလာမယ်ကတ်တရလမ်းတော့မဟုတ်ဘူး။အဲ့ဒီတော့မှရန်ကုန်အောက်တာဒက်ဖန့်စ်ကနေပြီးတော့ရန်ကုန်ဂိတ်ပေါ်ဗျာ။အဲ့ဒီမှာစောင့်ရတယ်။အဲ့ဒီစောင့်နေတော့ဘိုးတို့ကြတာပဲ။မှတ်မှရပါပဲဗျာ။အေးကလည်းဂျူဘီရောကိုပို့ရဲဆိုတော့အဲ့မှာတက်စုတစုတော့ရမယ်ဆိုပြီးတော့အဲ့ဒါကိုပူစေရပဲမင်းတက်စုတစုလိုက်ပို့လိုက်ဆိုရ အငယ်တဆုနဲ့လိုက်ပို့ရ
အငယ်အဲ့ဒီချိန်မှာတဆုမှုပေါ့အ
ဲ့တဆုမှုပါလက်တန်းနဲ့မှာဟိုးရအဲ့တော့ပူရုပ်ကြပြီးတဲ့လုံလုံလေးပါပို့ပြီးတော့တင်းနေကြကြယူရဆိုတော့ဒီနေ့တော့ပူရုပ်နေဝင်ဖြတ်သွားတယ်ဖြတ်ပြီးတော့သူရဲဘော်တယောက်ထားခဲ့တယ်ထားခဲ့လူကလာတယ်အဲ့တော့ဘူကြီးတဲ့သူကတော့ပူရုပ်ကိုခေါ်တယ်ရအဲ့ဒီချိန်မှာပူရုပ်နေဝင်အဲ့တော့သူပြန်လာမယ်လို့ပြောတယ်တဲ့အဲ့ခုသူဥပမာဥမှုရှိသွားတွေ့တာအဲ့ဥမှုရဲ့မှာရှိလားဆိုတော့အခုကျကျောင်းအဝင်ဝမှာဓာတ်ဆူဆိုင်ရှိတယ်အဲ့ဒီဓာတ်ဆူဆိုင်ရင်းတော့မရှိအဲ့ဒီတိုင်းမှာတဲလေးနှလုံးရှိတယ်အဲ့ဒီတဲမှာဥမှုကရောက်နေတာရောက်နေစာရေးနေတယ်လေအဲ့တော့မှသိတယ်ကျွန်တော်တို့လည်းမသိဘူးဆိုတော့ဘုဒ္ဓတေဝင်ကပြန်လာတယ်ပြန်လာပြီးတော့မင်းသိလားတဲ့အဲ့မှာဥမှုရှိတယ်တဲ့မသိဘူးလို့ကျွန်တော်တုံးလေးလောက်သူသူစာရေးနေသူတို့တဲမှာလူကြီးသူဝဲကြံနေတော့သူလည်းတော့ပြောသွားတယ်၎င်းကြည့်ထားရမယ်ကျွန်တော်တယောက်တော့ထားလိုက်မယ်လို့ဒီတော့မဝေးပါဘူးဒါခဏခဏတော့မရှောင်းနိုင်ဘူးပေါ့လေအဲ့ဒါရဲဘော်တယောက်သွားထားတယ်၃ရက်လောက်ထင်တာအဲ့ဒါသူ့ကိုလာခေါ်သွားတယ်နောက်မှသိတယ်သူကဥက္ကဋ္ဌဖြစ်သွားတာပေါ့ဗျာ
ဖတ်စားပါလားဥက္ကဋ္ဌဖြစ်သွား
ဟုတ်
ဟုတ်ပြီဒါဆိုအငယ်ပြောတဲ့အတိုင်းဆိုရင်ဦးနုကိုဒီဖတ်စားပါလားဥက္ကဋ္ဌဖြစ်ဖို့အတွက်ကတော့ဦးနေဝင်ခန္ဓာပါတာပေါ့
သူပါတယ်အဲသူတော်တော်လေးရေးပါရှာရောသူတော်တော်လုံးများတယ်အဲ့ဒီချိန်မှာ
အငယ်နဲ့အဲ့ဒီကဗိုလ်ချုပ်နေဝင်ပေါ့နော်ဘယ်တော့ကစသီးတာလဲ
အဲ့ဒီမတိုင်ခင်ဆိုအငယ်တို့ဂျပန်ပြည်သွားမယ်ဆိုတော့ဗိုလ်ချုပ်အောင်ဆန်းလာပြီးတော့ကြာနှုတ်တဲ့စကားပြောမယ်ဆိုတော့ဗိုလ်ချုပ်အောင်ဆန်းသက်သက်တခါလာသွားပြီးပြီကျောင်းမှာအဲ့ဒါကြတော့ဗိုလ်ချုပ်ကမလာနိုင်တာနဲ့ဗိုလ်ချုပ်ကသာဗိုလ်ချုပ်နေဝင်ကလာတယ်လာပြီးသုံးမှစကားပြောတာပေါ့ဗျာ
အငယ်နဲ့အဲ့ဒီကျန်လူချင်းရင်းနှီးတဲ့အဆင်တော့မရှိဘူးပေါ့
လူရင်းနှီးတဲ့အဆင်ကခုနပြောတဲ့အဲ့ဒီဂိတ်မှာအောက်တာဒက်ဖင်လုံးနဲ့အဲ့တော့ရှင်းနေနေပြီ
နောက်မကြခင်မှာတော့အင်္ဂလိပ်ကျွန်ဘောကနေမြန်မာပြည်လွတ်မြောက်ခဲ့ပါပြီအဲလွတ်လိုက်ရင်းနဲ့အတူဖြီတော်စုသားအချင်းချင်းတွေစိတ်ဝမ်းကွဲကြပြီးပုံကံတော်လှန်မှုတွေဖြစ်ပွားခဲ့ပါတယ်မြန်မာတပ်မတော်အရာရှိတဦးအနေနဲ့ဦးလွင်ဘယ်လိုဖြတ်သန်းခဲ့ပါသလဲလာမယ့်အပိုင်း၃မှာနားဆင်ပါခင်ဗျာ